တန်အခွေဟက်ကီဟီတူနာဆုံးပြီးအသက်59နှစ်ရွယ်အင်ရှိဆမင်နာနာဂူဟီတူထင်းရဆက်ခံနိုင်မဲ့ဥပဒေချက်ကိုလွှတ်တော်ကဒီကနေ့ပဲအတည်ပြုလိုက်ပါတယ်။တတော်83နှစ်ရှိပြီးနေပြီးနှလုံးခွဲစိတ်ကူတာမှုနဲ့စိတ်ကြွေဝင်တဲ့အတွက်စိတ်ကူတာမှုခံယူနေရတဲ့အခွေပြင်အကီဟီတူကနှစ်ပေါင်း30နှစ်ပါကြာထင်းနဲ့ရရကိုဆွတ်လွတ်လို့ရောက်ပြည့်ရနေတဲ့သဘောထားပြသခဲ့ရမှာတော့နှစ်ပေါင်း1000ရှိနေပြီဖြစ်တဲ့ဘင်းစင်းနဲ့အရရဆက်ခံလေးရှိတဲ့အစင်လာနဲ့ပတ်သက်လို့အခြေပြင်ဆွေးနွေးမှုတွေလည်းဂျပန်နိုင်ငံမှာတကြောပြန်ထွက်ပေါ်လာခဲ့တာပါ။ဒီခုပြင်အကီဟီယိုနန်းဆွမ်းမဲ့အစီအစဉ်ဟာနှစ်ပေါင်း100အတွင်းပထမဆုံးလည်းဖြစ်လာပါလိမ့်မယ်။ဒါပေမဲ့ဘင်းဟီယိုဟီတူကော်လွန်ကပြီးတော့1989ခုနှစ်ဇန်နဝါရီလမှာထင်းနဲ့ရရဆက်ခံနေမှာတော့ဘင်းအကီဟီတူဟာတက်တော်56နှစ်ရှိနေပါပြီ။ဒီခုပြင်အကီဟီတူဟာတက်တော်85နှစ်ပြည့်မဲ့2018ခုနှစ်မှာနန်းဆွမ်းမှုကျောင်းဆရာတောင်ရှိသူတွေကစဉ်းစားနေတဲ့အကြောင်းလဲတရင်တွေကဖော်ပြနေပါတယ်။ဘရင်နန်းဆွမ်းနိုင်တဲ့ဥပဒေတရားကိုအောက်လွတ်တော်မှာပြီးခဲ့တဲ့တရင်ပတ်ဆက်အတည်ပြုခဲ့ပြီးဒီနေ့ထက်လွတ်တော်မှာတခက်နဲ့မဲခွန်ဆုံးဖြတ်အတည်ပြုခဲ့ရဖို့လဲဇပန်ရုံးမြင့်တန်းကြားအနေရှိကလည်းရိုက်ထုတ်လွှင့်ဖြတ်သားခဲ့တာပါ။ဘရင်နေနဲ့ဥပဒေကိုအတည်ပြုပြီးသုံးနှစ်အတွင်းနန်းဆွမ်းရမှာဖြစ်ပြီးဥပဒေကလည်းဘရင်အကီဟီတူတူရတာအကျုံးဝင်မှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာတင်းနန်းဆွမ်းခဲ့တဲ့နန်းဆွမ်းအကွပ်ပြင်ကတော့ကုကာကုဖြစ်ပြီး1819ခုနှစ်မှာနန်းဆွမ်းခဲ့တာဖြစ်ပါတယ်။